မြန်မာနိုင်ငံမှာတော့တိုင်းဒါလက်နက်ကိုင်မဟာမိတ်သုံးဘွဲကရှမ်းမြောက်ဒေသစစ်စင်ရေးအတွင်းနောက်ထပ်စစ်ကောင်စီတပ်စခန်းတွေကိုသိမ်းခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။ကိုကန့်ခိုင်တုံရှမ်းဒေသကရှော့ဂန်ထံကစစ်ကောင်စီတပ်စခန်း၃ခုကိုဒီနေ့စနေနေ့မှာသိမ်းနိုင်ခဲ့ပြီးနောက်တစ်တုံညာနှစ်ခွန်းလို့အမည်ပေးထားတဲ့စစ်စင်ရေးစတင်ချိန်တည်းကဆိုရင်တော့စုစုပေါင်းတပ်စခန်းပေါင်း၁၀၆ခုထိသိမ်းပိုက်ခဲ့ပြီလို့ကိုကန့်တိုင်းဒါလက်နက်ကိုင် MNDA အဖွဲ့ကဒီနေ့ထုတ်ပြန်လိုက်တာပါ။ပြီးခဲ့တဲ့တပတ်အောက်တိုဘာ29ရက်နေ့မှာစတင်ခဲ့တဲ့စစ်စင်ရေး9ရက်မြောက်နေ့ဒီနေ့မှာတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့လည်းတောင်တိုင်းသားလက်နက်ကိုင် TNL ရရှိတွေကပြောပါတယ်။စစ်ကောင်စီဥက္ကဋ္ဌကရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ကတပ်တွေတိုင်းသားတပ်တွေကိုချေမှုန့်မယ်လို့ပြောကြားထားပေမဲ့ဒီနေ့မှာပဲလာရှိုးမြို့ကစစ်ကောင်စီလက်အောက်ခံပြည်သူစစ်စခန်းတစ်ခုဖြစ်တဲ့ဂျာယန်နဲ့မိုင်ယန်စခန်းတွေကိုသိမ်းယူနိုင်ခဲ့တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်ဘက်မှာလည်းကချင်တိုင်းဒါလက်နက်ကိုင် KIA နဲ့စစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ပမော်မြကြီးနားလမ်းကစစ်ကောင်စီရဲ့ကန်တော်ရံစခန်းကို KIA ကသိမ်းခဲ့ပြီးတဲ့နောက် KIA ဌာနချုပ်ရှိရာလိုင်စာမြို့ကိုစစ်တပ်ကလက်နက်ကြီးတွေဒီနေ့စတိုက်ပစ်ခတ်ခဲ့တယ်လို့လည်း KIA ရရှိတွေကပြောပါတယ်ခင်ဗျာ။